ရိုဟင်ဂျာတွေပေါ်လူမျိုးစုံတပ်ဖြတ်တဲ့ဆိုပြီးကမ္ဘာနိုင်ငံကဆွဲဆိုခဲ့တဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဇူလိုင်22ရက်နေ့မှာအဆုံးဖြတ်ပေးမှဖြစ်ကြောင်းမနေ့က ICJ ကသတင်းထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်ပြီးတက်ရောက်မယ်လို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်။
ဒီလိုအတိုင်းကျွန်တော်ဥပောင်းခဲ့တဲ့ဝန်ကြီးတစ်ပါးဖြစ်တဲ့ဥက္ကူကိုယ်တော်ရဲ့ဒေါက်တာပေသာဦးရဲ့တွားရောက်ဆက်ရောက်ပြီးနားထောင်ပါမယ်။ဂမ်ဘီယာနိုင်ငံနဲ့ဆိုင်ရိုက်နေတာဖြစ်မှာမဟုတ်ဘူး။မျက်နှာလည်းမဟုတ်ဘူးကျွန်တော်ကဒီဟာနဲ့ပတ်သက်ပြီးတရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့ဟာကိုကျွန်တော်ကဥပဒေကြောင်းရတာကတရားရုံးမှာသူကသင်ကြားနေတာရှိပါတယ်။အဲခုနကတော့တရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့ဟာပေါ်မှာတက်တည်တယ်။ဒုတိယချက်ကတော့ ICJ နိုင်ငံတကာဥပဒေမှာသူဒီအဓိကဟောနော်ဆုံးဖြတ်ပြရတဲ့အဖွဲ့ကြီးဖြစ်တယ်အဒီပေါ်မှာသူတို့အနေနဲ့ဒီ ICJ အနေနဲ့လည်းဒီနိုင်ငံတကာဥပဒေရေးစီရင်ရေးတွေပေါ်မှာဒါလိုက်လာပြီးတော့ကြာဆုံးဖြတ်သွားမယ်လို့ပဲကျွန်တော်ပြောသင့်ပါတယ
်ဇူလိုင်လ22ရက်တောက်ချာနေ့နေ့လဲ3နာရီအချိန်မှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးဥက္ကဋ္ဌတရားသူကြီးဂျုံဒေါ်နော်ရှူကဖတ်ကြားมาဖြစ်ပြီးတရားရုံးအဖွဲ့တရားသူကြီးတွေနဲ့တရားရင်ဆိုင်နေရတဲ့တိုင်းပြည်တွေကကိုယ်စားလှယ်တွေသာတရားရုံးမှာလူကိုယ်တိုင်ရှိကြမှာဖြစ်ပါတယ်။မီဒီယာနဲ့အများပြည်သူကအွန်လိုင်းကနေကြည့်ရှုနိုင်တယ်လို့ ICJ ကထုတ်ပြန်ချက်မှာပြောပါတယ်။ရိုဟင်ဂျာတွေပေါ်ဆက်ဆံပြုမှုဒါတွေဟာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးစုံတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံကစာချုပ်ကိုမြန်မာကချိုးဖောက်ခဲ့တာဖြစ်ပြီးဂမ်ဘီယာက ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုဥတိုက်လျှောက်ထားဆွဲဆိုခဲ့တာပါ။လူမျိုးစုံတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာမြန်မာဘက်ကချွင့်ချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အပြင်ဂမ်ဘီယာနိုင်ငံရဲ့မြန်မာကြားမှာတိုက်ရိုက်အငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးဝင်မှုလို့မြန်မာနိုင်ငံကကောက်ွက်ခဲ့တာဖြစ်ပါတယ်ဒီကောက်ွက်ချက်ပေါ် ICJ ကဆုံးဖြတ်ပေးမှာပါ